ခုနှစ်ရွေးကောက်ပွဲမှာအနိုင်ရတဲ့ NLD အစိုးရဟာအစိုးရသက်တမ်းမစတင်ခင်မှာပဲကြီးမားတဲ့တာဝန်တစ်ခုကိုဖြစ်မြတ်အောင်အကောင်အထည်ဖော်ဝါဖို့ရှိနေပါတယ်။ဒါကတော့မြန်မာပြည်သူတန်းပေါင်းများစွာအတွက်ကိုဗစ် -19 ကာကွယ်ဆေးရအောင်ဘယ်လိုလုပ်မလဲဆိုတာကွာ။
ကာကွယ်ဆေးပြတော့ရမလဲဆိုတာပဲစိတ်ဝင်စားကြတယ်။ကာကွယ်ဆေးနဲ့ပတ်သက်လို့တော့ကျမတို့ဗဘာကျမကြီးအဖွဲ့အစည်းနဲ့နောက် Gavi ဆိုတဲ့ဒီကာကွယ်ဆေးဆိုင်ရာပေါ့နော်ဟိုအသင်းအဖွဲ့ကြီးနဲ့ပူးပေါင်းပြီးတော့ COVID အတွက်လုပ်ထားတဲ့အစီအစဉ်ရှိပါတယ်။ COVID ဟိုကာကွယ်ဆေးထိုးဖို့အစီအစဉ်ပေါ့နော် COVAX ဆိုတဲ့အစီအစဉ်။အဲ့ဒီဟာပါကျမတို့ကလည်းပါဝင်ပါတယ်ခုနှစ်ရည်နေတုန်းကဆိုလို့ရှိရင်ဒီဟာအမှားစာလည်းပို့ပြီးပါပြီ။ဒါတွေမလုံလောက်တဲ့ဟာတွေလည်းတခြားဘက်ကနေပြီးတော့ကျမတို့ဝဲပါမယ်။ဒီ COVAX အစီအစဉ်တွေတော့ကျမတို့လူသလောက်အားလုံးတော့ရမှာမဟုတ်ပါဘူး။ဒါပေမဲ့ဟိုကျမတို့နိုင်ငံတော်ကနေပြီးတော့အားလုံးအတွက်လုံလောက်အောင်လို့စီစဉ်ထားပါတယ
်။ Gavi လို့အတူကောက်ခေါ်တဲ့ကမ္ဘာလုံးဆိုင်ရာကာကွယ်ဆေးထိုးနိုင်ရေးမဟာမိတ်အဖွဲ့ကိုကမ္ဘာ့ကျန်းမာရေးအဖွဲ့ UNICEF ကမ္ဘာ့ဘဏ်နဲ့ Bill Gates Foundation အဖွဲ့တွေပူးပေါင်းပြီး2000ပြည့်နှစ်မှာစတင်တည်ထောင်ခဲ့တာပါ။ကမ္ဘာတဝန်းမှာဖြစ်ပွားနေတဲ့ယောဂဗျာအမျိုးမျိုးတို့ကာကွယ်ဆေးတွေကိုဆင်းရဲတဲ့နိုင်ငံတွေမှာအသုံးပြုနိုင်အောင်ဈေးနှုန်းတက်တက်တာနဲ့ထုတ်လုပ်ဖြန့်ဖြူးပေးဖို့လှုံ့ဆော်နေရပါအခုကိုရိုနာကပ်ရောဂါဖြစ်ပွားတဲ့အချိန်မှာတော့ဂါဗီအဖွဲ့ရဲ့အခန့်ကဏ္ဍကရှည်တန်းရောက်လာပါတယ်အခုဆိုရင်ဂါဗီအဖွဲ့နဲ့တူနိုင်ငံပေါင်း183နိုင်ငံနဲ့ကာကွယ်ဆေးထုတ်လုပ်ရေးကုမ္ပဏီတွေပူးပေါင်းပြီး COVID-19 ကာကွယ်ဆေးထုတ်လုပ်ဖြန့်ဖြူးပေးဖို့COVAX လို့ခေါ်တဲ့ညွန်ပေါင်းအဖွဲ့ကိုဖွဲ့စည်းထားပါတယ်။ဒီ COVAX အဖွဲ့ရဲ့ညီမှန်းချက်ကတော့ရှင်းနှစ်အကုန်လောက်မှာ COVID-19 ကာကွယ်ဆေးအစုံတန်း2000လောက်ထိပူးပေါင်းထုတ်လုပ်ပြီးဒီထဲကထောက်ဝက်ကိုဝင်ငွေနည်းတဲ့နိုင်ငံတွေကိုဖြန့်ဖြူးပေးသွားဖို့ဖြစ်ပါတယ်။ COVAX အဖွဲ့ရဲ့လုပ်ငန်းတွေဟာဝင်ငွေနည်းတဲ့နိုင်ငံတွေကပြည်သူတွေအတွက်မျှော်လင့်ချက်ဖြစ်ပေမဲ့အချိန်တိုအတွင်းမှာတစ်ကမ္ဘာလုံးတိုင်းတာနဲ့ကာကွယ်ဆေးတွေထုတ်လုပ်ဖြန့်ဖြူးပေးဖို့ဖြစ်နိုင်ပါမလားဆိုတာကြွညင်သူတွေကမေးခွန်းထုတ်နေကြပါတယ်။အတိတ်သမိုင်းကိုပြန်ကြည့်မယ်ဆိုရင်ကာကွယ်ဆေးဖန်တီးထုတ်လုပ်နိုင်ခဲ့တဲ့နောက်ထိထိရောက်ရောက်ဖြန့်ဖြူးပေးနိုင်မှုအချိန်ယူခဲ့ရတာတွေ့နိုင်ပါတယ်။ကာကွယ်ဆေးတွေရဲ့ဖခင်ကြီးလို့တင်စားခေါ်ဝေါ်ကြတဲ့အင်္ဂလိပ်လူမျိုးဆရာဝန်နဲ့သိပ္ပံပညာရှင်အက်ဒဝတ်ဂျင်နာဟာပထမဆုံးသိပ္ပံနီးစာထုတ်လုပ်ထားတဲ့ကာကွယ်ဆေးဖြစ်တဲ့ကြောက်ယောဂါကာကွယ်ဆေးကို1996ခုနှစ်မှာစတင်ဖန်တီးခဲ့တဲ့နောက်1840ခုနှစ်မှာဗြိတိန်အစိုးရကတရားဝင်အသိမှတ်ပြုပြီးစတင်အသုံးပြုခဲ့ပါတယ်။အခုလို18ရာစုလောက်ခရေကကြောက်ရောဂါကာကွယ်ဆေးကိုအောင်မြင်မြင်ဖန်နှီးနိုင်ခဲ့ပြီမဲ့တကဘာလုံးတိုင်းတာနဲ့ကြည်ကြည်ပြတ်ပြတ်အသုံးပြုနိုင်အောင်ဆေးအာနိသင်မပြတ်ပြဲပဲဖြန့်ဖြူးပေးဖို့နိုင်မှုအတွက်ထပ်ပြီးတီထွင်ဆန်းသစ်မှုတွေအဆင့်ဆက်လုပ်ခဲ့ကြရပါတယ်။ဒါကြောင့်လေ1960ပြည့်နှစ်တွေရောက်မှကမ္ဘာ့ကျန်းမာရေးအဖွဲ့ကတကဘာလုံးတိုင်းတာနဲ့ကြောက်ရောဂါကာကွယ်ဆေးထိုးနှံတဲ့လုပ်ငန်းတွေကိုလှုပ်ဆောင်နိုင်ခဲ့ပြီး1980ခုနှစ်အရောက်မှာဒီကြောက်ရောဂါလုံးဝပျောက်ကွယ်သွားပြီဖြစ်တဲ့အကြောင်းတရားဝင်ကြေညာနိုင်ခဲ့ပါတယ်။လက်ရှိချိန်မှာတော့မြမအိမ်နီးချင်းအရှိတောင်အရှနိုင်ငံတွေမှာကိုဗတ်အစီအစဉ်ကနေရမယ့်ကာကွယ်ဆေးတွေကိုစောင့်မနေဘဲကိုပိုင်အစီအစဉ်နဲ့ကာကွယ်ဆေးဝယ်ယူထိုးနှံနိုင်မှုဆေးကုမ္ပဏီတွေနဲ့ညှိနှိုင်းနေကြတာတွေ့နိုင်ပါတယ်။အထူးသဖြင့်သက်ဆိုင်ရာအစိုးရတွေအနေနဲ့ကာကွယ်ဆေးဝယ်ယူဖို့ညှိနှိုင်းတဲ့အစီအစဉ်တွေကိုပြည်သူတွေကစောင့်ကြည့်နေကြသလိုပဲအစိုးရတရားရဲ့အရေးချင်းကိုပြတာတဲ့ပြယုတ်အဖြစ်လဲတနိုင်ငံနဲ့တနိုင်ငံနှိုင်းရှင်သုံးသပ်နေကြတာပါဒီထဲမှာစင်ကာပူနိုင်ငံဟာဆိုရင်ပြီးခဲ့တဲ့ဒီဇင်ဘာလ21ရက်နေ့က Pfizer ကုမ္ပဏီကနေမှာယူထားတဲ့ကာကွယ်ဆေးပထမဆုံးအတုပ်ချန်ဂီလေဆိပ်ကိုရောက်ရှိလာတဲ့အတွက်အာရှမှာကာကွယ်ဆေးပထမဆုံးစပြီးအသုံးပြုမဲ့နိုင်ငံဖြစ်လာပါတယ်ယောဂါကူးစက်ခံထားသူ6သိန်းကျော်နဲ့အရှိတောင်အာရှမှာအများဆုံးဖြစ်နေတဲ့အင်ဒိုနီးရှားနိုင်ငံကတော့တရုတ်နိုင်ငံထုတ် Sinovac ကာကွယ်ဆေးတွေမှာယူထားပြီးမကြခင်မှာပဲအသက်18နှစ်နဲ့59နှစ်ကြားပြည်သူအလုံးကိုကာကွယ်ဆေးထိုးပေးမယ်လို့ကြေညာထားပါတယ်တနိုင်ငံလုံးလူကြီးရဲ့82ရာခိုင်နှုန်းကိုကာကွယ်ဆေးထိုးပေးဖို့ညီမှန်းထားတဲ့မလေးရှားနိုင်ငံကတော့ Pfizer နဲ့ AstraZeneca ကုမ္ပဏီတွေအပြင်ရုရှားနဲ့တရုတ်နိုင်ငံတို့ကာကွယ်ဆေးတွေကိုပါဝယ်ယူသွားဖို့ညှိနှိုင်းနေတယ်လို့ပဲကာကွယ်ဆေးတူလောင်ဖြန့်ချီမဲ့အရေးကအစားအဝေးတွေကိုပါပြင်ဆင်နေပြီလို့ဆိုပါတယ် Vietnam နိုင်ငံမှာတော့ရုရှားနဲ့တရုတ်နိုင်ငံတွေကစမ်းသပ်ထုတ်လုပ်ထားတဲ့ကာကွယ်ဆေးတွေဝယ်ယူဖို့ညှိနှိုင်းနေတယ်လို့ပဲတစ်ဖက်မှာလည်း Nanocovax လို့ခေါ်တဲ့ပြည်ဝင်ထုတ်ကာကွယ်ဆေးတစ်မျိုးကိုစမ်းသပ်တဲ့အဆင့်ရောက်နေပြီဖြစ်ပါတယ်။လက်ရှိအချိန်မှာတော့ COVID-19 ကာကွယ်ဆေးထုတ်လုပ်ဖို့ဖွဲ့စည်းထားတဲ့ Covax အဖွဲ့ရဲ့အောင်မြင်မှုဟာအဖွဲ့ဝင်နိုင်ငံတွေရဲ့ရန်မုံငွေထည့်ဝင်မှုနဲ့ဆေးထုတ်လုပ်ရေးကုမ္ပဏီတွေရဲ့ပူးပေါင်းဆောင်ရွက်မှုအပေါ်မှာမူတည်နေပါတယ်။ကာကွယ်ဆေးထုတ်လုပ်ရမှာအရေးပါဆုံးနိုင်ငံဖြစ်တဲ့အမေရိကန်ဟာ ဒီ COVAX အဖွဲ့တွေမှာပါဝင်မှာမဟုတ်တဲ့အကြောင်းဒေါ်နယ်ထရမ့်အစိုးရကဆုံးဖြတ်ခဲ့တာဟာလည်းကြီးမားတဲ့အတားအဆီးတစ်ခုဖြစ်လာပါတယ်မြန်မာနိုင်ငံလိုဖွံ့ဖြိုးဆဲနိုင်ငံတွေအတွက်ကာကွယ်ဆေးရဖို့အလားအလာဟာ COVAX အဖွဲ့ရဲ့အောင်မြင်မှုနဲ့အာဏာရအစိုးရရဲ့တီးခြားကာကွယ်ဆေးဝယ်ယူဖို့ကြိုးပမ်းအားထုတ်မှုတွေအပေါ်မှာမူတည်နေတယ်ဆိုတဲ့အကြောင်းအခုတစ်ပတ်သမိုင်းနဲ့ကပြစ်စုံပန်အစီအစဉ်ကနေတင်ဆက်လိုက်ရပါတယ်ခင်ဗျာ